ထိုင်းနိုင်ငံထဲကိုအလုလာလုကြတဲ့သူတွေအလေပတ်လာကြသူတွေဟာထိုင်းဗီဇာအတူတွေလုပ်ပြီးဝင်ရောက်လာတဲ့အတွက်မြန်မာနိုင်ငံသား68ယောက်ကိုဇွန်လနဲ့ဇူလိုင်လထဲမှာဖမ်းဆီးမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ရန်ကုန်ကနေဗီဇာအတူလုပ်နေသူတွေကိုလည်းဖော်ထုတ်သွားမယ်လို့ဆိုပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံထဲမှာတရားဝင်အလုလုကင်ဖို့အတွက်ကောအလေဗီဇာနဲ့ကောဝင်ရောက်လာသူတွေဟာသူတို့ကင်ဆောင်ထားတဲ့နိုင်ငံကူးလက်မှတ်မှာထိုင်းကိုဝင်ရောက်လာတဲ့ဗီဇာတုံးအတူတွေဖြစ်တယ်ဆိုတာကိုဖမ်းဆီးခံရပြီးတော့မှသိရှိခဲ့တာပါဗီဇာရဖို့အတွက်ကိုဖတာကိုရှောက်တဲ့အခါမှာခက်ခဲတာကြောင့်ပွဲစားတွေကနေတဆင့်ရှောက်ကြတဲ့သူတွေများပါတယ်အဲ့ဒီအခါမှာဗီဇာတုံးတွေဟာအတူဖြစ်နေတာတွေကြောင့်နေဆက်အဝင်နေမှာကောထိုင်းလေစိတ်အဝင်နေမှာပါဖမ်းဆီးခံခဲ့ရတာပါလူတရာလောက်နီးပါးလောက်ဖမ်းဆီးခံနေရတာမှန်ကန်ကြောင်းဒီကိစ္စအရေးယူဆောင်ရွက်ဖို့ထိုင်းနဲ့မြန်မာဆွေးနွေးမှုတွေလုပ်နေတယ်ဆိုပြီးမြန်မာတန်ယုံကအလုသမားတန်ရာရှိဦးအောင်မင်းကဆိုပါတယ်
။ဟိုတခါကျွန်တော်တို့ဒီထိုင်းနိုင်ငံအစိုးရနဲ့မြန်မာနိုင်ငံအစိုးရတက်ပင်းနေတဲ့ဒီနေပြည်တော်ရှင်များအစည်းအဝေးမှာပေါ့နော်အလုသမားနဲ့ဆိုင်တဲ့အဲဒီအစည်းအဝေးမှာလည်းကျွန်တော်တို့ဒီသူတို့တွေနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးလုပ်ရမလဲပေါ့နော်ခုနအတွားတော်မှာမြည်အပြန်ကျမှမြည်တဲ့ကိစ္စတွေအဲဒါဒီအတူပေါ်နေတဲ့ကိစ္စတွေကိုဘယ်လိုလုပ်ရမလဲဆိုတော့ခုတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ဒီဆန်းနိုင်ငံနဲ့အားလို့ပေါ့နော်ဟိုချိတ်ဆက်ပြီးတော့မှတော့ဒီပွဲစားတွေကိုတော့ကျွန်တော်တက်နေတယ်များတော့ဖမ်းထားရတယ်များမိထားရတယ်တော်တော်များနေပေါ့နော်ဟိုတက်နေတယ်များတော့ကျွန်တော်လည်းမိထားတာရှိရပေါ့နော်ဒီကျွန်တော်တို့လူကုန်တာစီရတဲ့ဖွဲ့နဲ့ပူပေါင်းပြီးတော့မှအဲ့လိုဆောင်ရွက်လေတော့ရှိပါတယ
်ရန်ကုန်မြို့ထိုင်းတန်ရုံအနီးမှာဖွင့်ထားတဲ့လက်ဖက်ဆိုင်တစ်ဆိုင်မှာဗီဇာပွဲစားတွေဟာတရားမဝင်တဲ့နီးနဲ့နိုင်ငံကူးလက်မှတ်တွေပေါ်မှာဗီဇာအတုတွေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေရဲ့လက်မှတ်အတုတွေကိုအခကျင်းငွေယူပြီးလုပ်ပေးနေတာဖြစ်ကြောင်းရန်ကုန်မြို့ထိုင်းတန်ယုံကတာမတ်မစ္စတာချန်ဘွန်လောင်းကလည်းပြောဆိုတဲ့ရုပ်သံမှတ်တမ်းကိုထိုင်းသတင်းတွေမှာဖော်ပြထားပါတယ်။ရဲဘော်ချုပ်စူတီဖောင်းပြောဆိုသွားတာကတော့ဇွန်လ1ရက်နေ့ကနေဇူလိုင်လ31ရက်နေ့အထိဗီဇာအတုနဲ့ထိုင်းနိုင်ငံအတွင်းဝင်ရောက်လာတဲ့မြန်မာနိုင်ငံသား68ဦးကိုစစ်ဆေးအရေးယူခဲ့ပြီးဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ဝင်ရောက်လာသူတွေဟာအလဲဗီဇာအတုတွေနဲ့ပွဲစားတွေကပြုတ်လုပေးခဲ့တာလို့ဆိုပါတယ်။တဦးကိုဗီဇာအမြန်ကြီး2,600နဲ့ဘတ်ငွေအဖြစ်ဆိုရင်တော့တန်ဖိုး6,000ဘတ်လောက်ပေးပြီးလှုပ်လာခဲ့ကြတာလို့ဆိုပါတယ်။ယခုရက်ပိုင်းအတွင်းဖမ်းမိတာကတော့ဇူလိုင်လ29ရက်နေ့မှာလေကြောင်းနဲ့ဝင်ရောက်လာတဲ့မြန်မာနိုင်ငံသူမတ်ကေခိုင်ဦးဆိုတဲ့အမျိုးသမီးတဦးကိုဗီဇာအတုနဲ့ဖမ်းဆီးခဲ့ရမှာဒီအမျိုးသမီးကတော့ထိုင်းဝင်ခွင့်ဗီဇာအမြန်ရဖို့အတွက်ပန်းသီးခရီးသွားကုမ္ပဏီကလုပ်ပေးခဲ့တာဖြစ်တယ်လို့ဝန်ခံခဲ့ကြောင်းဩဂုတ်လ1ရက်နေ့ကလည်းထိုင်းလာအိုနယ်စပ်မှာမြန်မာနိုင်ငံသားအသက်38နှစ်အရွယ်စိုင်းသူရကျော်ကိုလည်းဗီဇာအတုကင်ဆောင်မှုနဲ့ဖမ်းဆီးလိုက်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်ထိုင်းမြန်မာနယ်စပ်တပ်ပီနယ်အတွင်းကထိုင်းလူမျိုးပွဲစားတဦးကိုဗီဇာတုံးထုကအဖြစ်ဘတ်ငွေ2,000ခွဲပေးခဲ့ရကြောင်းစိုင်းသူရကျော်ကဝန်ခံခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းဝင်ရောက်လာခဲ့ကြတဲ့နိုင်ငံသားတွေအတွေ့အခုလိုမျိုးထိုင်းဗီဇာအတုပလုပ်တဲ့သူတွေထိုင်းဗီဇာအတုနဲ့ဝင်ရောက်လာသူတွေဟာထောင်ဒဏ်တစ်နှစ်ကနေ10နှစ်အထိကြာခံရမှာဖြစ်ပြီးငွေဒဏ်အားဖြင့်2,000ကနေဘတ်ငွေ2,000,000လောက်ထိကြာခံရမှာဖြစ်တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။